88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ကိုထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဇော်ဇော်အောင်ဘက္ကတကစာရဆောင်ပေးခဲ့တယ်။အဲ့ဒီစာနဲ့ပတ်သက်ပြီးစစ်အစိုးရအနေနဲ့တင်ကမကင်းတာတွေရှိတဲ့အတွက်88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်ကိုကိုကြီးတို့အပါအဝင်ကျောင်းသားကောင်းဆောင်၅ဦးကိုခေါ်ယူစစ်ဆေးနေတာလို့ကြာသတင်းတွေကစစ်အစိုးရသတင်းစာမှာဖော်ပြထားပါဗျ။အဲ့ဒီစစ်ဆွဲမှုတွေထဲမှာ2006ခုနှစ်မှာပြည်ရင်းပြည်ပဟန်ချက်ညီညီစုစုစည်းစည်းနဲ့ချိတ်ဆက်လှုပ်ရှားဖို့ရှိတယ်လို့စွပ်စွဲထားပါတယ်။ဒီစွပ်စွဲချက်နဲ့ပတ်သက်ပြီးဘယ်လိုများတုံ့ပြန်ပြောကြင်ပါသလဲလို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုဂျင်မီကိုမေးတဲ့အခါမှာတော့အခုလိုဖြေခဲ့ပါတယ်
။အဲကျွန်တော်တို့ကိုယ်နဲ့ဆုံးဖြတ်ထားတဲ့ချက်ကတော့88မျိုးဆက်ကျောင်းသားကောင်းဆောင်တွေဟာကိုယ်ယုံကြည်ချက်ကိုပဲကိုလုပ်တယ်ကိုပေါ်စီကိုပဲကိုအကောင်နဲ့ဖော်တယ်။ဒါကျွန်တော်တို့ကဘွာရပဲ။တော့ကျွန်တော်တို့ကိုဘယ်သူမှစိတ်ဆန်းလို့မရဘူး။ဘယ်သူမှအမိန့်ပြလို့လည်းမရဘူး။ကျွန်တော်တို့ဘွာရကိုပဲကျွန်တော်တို့အကောင်နဲ့ဖော်မှာဖြစ်တယ်။အဲ့တော့ဘဘကဝင်လာတဲ့စာရီဒီဘက်ကဝင်လာတဲ့ message ကြီးအဲ့ဒါကြီးကလည်းကျွန်တော်တို့မဆိုင်ဘူးအဲ့ဒါလည်းမဆိုင်ဘူးအဲ့ဒါအစ်မဟုတ်ကျင်လည်းဟုတ်မယ်အတူတူဖြစ်ကျင်လည်းဖြစ်မယ်အဲ့ဒါကျွန်တော်တို့မသိဘူ
းစစ်အစိုးရရဲ့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ရဲ့နိုင်ငံရေးကိုယ်ပွားအဖြစ်ပြည်ပမှာနိုင်ငံရေးဆောင်ရွက်နေတယ်လို့စွပ်စွဲခံထားရတဲ့ဇော်ဇော်အောင်ဘက္ကတကဆက်သွယ်မေးမြန်းခဲ့ပေမဲ့အရပ်ဘီကပြောဆိုဖို့ညှင်းဆုပ်ခဲ့ပါတယ်ကိုမင်းကိုနိုင်အပါအဝင်ကျောင်းသားခေါင်းဆောင်၅ဦးကိုတက်ဆိုင်ရာကနေခေါ်ယူစုံစမ်းမေးမြန်းတာတွေလုပ်နေတဲ့အချိန်မှာပြပအတိုက်ခံဖွဲ့တွေပြပမီဒီယာတွေနဲ့ပြည်တွင်းနိုင်ငံရေးအင်အားစုတွေကဖြစ်ရမှန်အခြေအနေမှန်ကိုမသိဘဲသွေးတို့လှုပ်ဆော်တာတွေလုပ်နေတယ်။စန်တာစော့ပြီးလက်မှတ်ရေးထိုးတောင်းဆိုတာတွေလုပ်လာတယ်လို့စစ်အစိုးရသတင်းစာတွေမှာဖော်ပြထားပါတယ်။ဒီဆွဆွဲရေးသားချက်တွေအပေါ်မှာလည်းကိုဂျင်မီကအခုလိုဆက်လက်ပြောပြပါဗျာ။စန
်တာစော့တာတို့စန်တာမစော့တာတို့ဆိုတော့ကျွန်တော်တို့အဲ့ဒါကျွန်တော်တို့ဘာမှမပြောလို့ဘူး။ဒါပေမဲ့ကျွန်တော်တို့အခုဒီနေ့လုပ်နေတဲ့လုပ်ငန်းကြီးအဲ့ဆီဗီချက်ကံပိဆိုတဲ့လူလူဆန္ဒပြုတာဆိုတဲ့ဟာကဒီမိုကရေစီနိုင်ငံတွေမှာရှိနေတဲ့ဒီမိုကရေစီရဲ့အနှစ်သာရဒီမိုကရေစီရဲ့အခြေခံဖြစ်တဲ့ဒီမိုကရေစီနိုင်ငံတွေမှာဗျာလူလူဆန္ဒဆိုင်ဝဲဆိုတဲ့ဥစ္စာကိုလွတ်လပ်တဲ့အသင်းပြည်ညာနဲ့လုပ်တယ်ဗျာသတင်းစာတွေနဲ့လုပ်တယ်ဗျာအကုန်လုံးနိုင်တယ်ဗျာဒါလူလူဆန္ဒကိုအတိမတ်ပြုတာဒီမိုကရေစီပဲဗျာဒီမိုကရေစီအုပ်ချုပ်ကိုကျွန်တော်တို့ချပေးနေတာတစ်ချက်နောက်တစ်ချက်ကပြည်သူလူထုဟာကျွန်တော်နိုင်ငံရေးအသင်းပါကိုပြားပီးပြီးထုတ်ခံထားရတယ်ဗျာသူတို့မှာခံစားချက်တွေရှိတယ်သူတို့ပြောချင်တာတွေရှိတယ်သူတို့ထုတ်ပေါ်နေတာရှိတယ်အဲ့တော့ဒီလိုထုတ်ပေါ်မှုမျိုးကိုသူတို့ထုတ်ပေါ်ခွင့်မရကြဘူးမရကြတဲ့အတွက်ကျွန်တော်တို့ဟာပြည်သူလူထုပြောချင်ဆိုချင်တဲ့ဥစ္စာတွေကိုပြည်သူလူထုကိုယ်တိုင်ကကျွန်တော်တို့ပြင်ပြလာတဲ့အတွက်ကျွန်တော်တို့ကပြည်သူလူထုအတွက်ဆောင်ရွက်ပေးတာဖြစ်တယ်အဲ့တော့ဒီလိုဟာဥပဒေနဲ့မညီဆုံးဘူးကျွန်တော်ငြိမ်းချမ်းရတဲ့ဆောင်ရွက်နေတာဖြစ်တယ်အဲ့တော့ဒီလိုကိုကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်တယ်ဒါသူတို့ပြောတဲ့ထိတ်တိတ်ဆွတ်ဆုံမှုတွေပါလို့ဆိုတာအဲ့ဒီစကားလုံးကိုကျွန်တော်နားလည်းမလည်ဘူးကြာထိတ်တိတ်ဆွတ်တဲ့စကားလုံးဟာအဲ့ဒါဒီမိုကရေစီသမားတွေတုံးတဲ့အတုံးလုံးမဟုတ်ဘူးလို့ကျွန်တော်ယုံကြည်တယ်
88မျိုးဆက်ကျောင်းသားကောင်းဆောင်တွေလွတ်မြောက်ရေးအတွက်လူလူဆန္ဒထုတ်ဖော်လက်မှတ်ရေးထိုးတာဟာဥပဒေလမ်းကြောင်းအရငြိမ်းငြိမ်းချမ်းချမ်းဆန္ဒထုတ်ဖော်တာဖြစ်တယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြအေးကလည်းပြောပါတယ်88မျိုးဆက်ကျောင်းသားတွေအနေနဲ့လူလူစီကလက်မှတ်တွေကိုစုဆောင်းနေတာဘယ်လောက်ထိစုဆောင်းမိပြီလဲလို့မေးတဲ့အခါမှာတော့ကိုမြအေးကအခုလိုဖြေပါတယ
်ကျွန်တော်ပုံမှန်လေးလေးပြောရလို့ရှိရင်ကျွန်တော်တို့88မျိုးဆက်ကျောင်းသားများမှာငွေကြေးပြည့်စုံစွာပစ္စည်းပစ္စည်းရာကိရိယာနဲ့ပြည့်စုံစွာကျွန်တော်တို့အလုပ်လုပ်နေတာမဟုတ်ဘူးညာအဲ့ဒါကြတော့ခုနကျွန်တော်တို့ဒီကနေလက်မှတ်လာပြီးတော့ထိုးချင်ပါတယ်တောင်းချင်ပါတယ်ဆိုရင်တောင်းဆိုချက်တွေကအများကြီးကတပြည်လုံးကနေဖုန်းတွေဝင်နေတယ်ဗျာဒီရန်ကုန်တစ်မြို့လုံးတိုင်းတပြည်လုံးကနေကျွန်တော်တို့ဒီဖုန်းတွေဝင်နေတယ်ပေးပါပေးပါဆိုတာကိုခုနပြောလို့ကျွန်တော်တို့ရောအနှင်းမြောင်မပေးနိုင်ဘူးဗျာအဲ့တော့အရေးအတွက်ဆိုတော့ဗျာနံပါတ်ပေါ်မှာကျွန်တော်စကားမပြောချင်တော့ဘူးဒီနေ့ကသူတို့ရဲ့စိတ်ဓာတ်ပေါ်မှာပဲကျွန်တော်စကားပြောချင်တယ်အဲ့တော့အရေးအတွက်ဆိုတဲ့ဟာကမကောင်းတဲ့လုံးနဲ့လုပ်နေတဲ့ဟာဆက်စားလို့ရှိရင်ပေါ့ဗျာကျွန်တော်ထင်တယ်ဗျာဗမာပြည်တန်း90ကျော်အာကျွန်တော်တို့ဘက်မှာရှိပါတယ်လို့ကျွန်တော်လုံးဝရှုံးကြည့်တယ်ဗျာ
စစ်အစိုးရရဲ့ဆွဆွဲပြောဆိုတဲ့အချက်ထဲမှာ AIDS ဝေဒနာရှင်တွေကိုကူညီစောင့်ရှောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်အဖွဲ့ဝင်မတ်ဖြူဖြူသင်းကိုလည်းပြပရောက်ကိုစိုးစိုးအောင်ဘက္ကတနဲ့ချိတ်ဆက်ပြီးငွေကြေးရယူတာတွေရှိတယ်လို့ဆွဆွဲထားတာလည်းပါဝင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်အဖွဲ့ဝင်တွေအနေနဲ့ပြပရောက်ဘယ်အတိုက်ခံအဖွဲ့အစည်းရဲ့ငွေကြေးကိုမှရယူပြီးဆက်သွယ်အလွတ်လပ်တာမျိုးမရှိဘူးလို့မတ်ဖြူဖြူသင်းကပြောပါတယ်မတ်ဖြူဖြူတင်ဆက်လက်ပြောတာကတော့
တော့အရင်ကတည်းကဘယ်အဖွဲ့အစည်းနဲ့မှကျွန်တော်ဆက်သွယ်ဆောင်ရွက်ထားခြင်းလည်းမရှိဘူး။နောက်ပြီးတော့တို့တရင်းစာထဲမှာရှိထားတာငွေကြေးအရှုံးရှင်တွေပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်မဒီမှာ NLD မှာလုပ်နေတာဒီ HIV နဲ့ပတ်သက်ပြီးတော့နေနေတော်ပြီပေါ့နော်။အခုဒီနေ့အချိန်အထိပေါ့။ဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်တဦးတယောက်ရဲ့အကူအညီမှမရှိဘဲနဲ့တို့လူငယ်တွေအားလုံးစုပြီးတော့ကိုယ်ပစံနဲ့ကိုအခုအချိန်ဒီလှုပ်လာတာဖြစ်ပါတယ်။ဘယ်အဖွဲ့အစည်းနဲ့မှလည်းဆက်သွယ်တာမရှိသလိုဘယ်သူနဲ့မှလည်းအကူအညီမှယူခဲ့တာမရှိပါဘူး
။စစ်အစိုးရရဲ့ဆွဆွဲပြောဆိုခြင်းနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် လူငယ်အဖွဲ့ဝင်မတ်ဖြူဖြူတင်ပြောသွားတာဖြစ်ပါတယ်ခင်ဗျာ